ရုရှားတွေသိမ်းပိုက်လိုက်တဲ့ယူကရိန်းနိုင်ငံရဲ့မရီယူပေါ်မြို့ကနေမြို့သူမြို့သားတွေဟာနေ့လယ်12နာရီကနေစပြီးမြို့ကိုစွန့်ခွာထွက်ပြေးနေကြပြီဖြစ်ပါတယ်။ယူကရိန်းနဲ့ရုရှားတပ်တွေကြားယာယီအပြစ်ခတ်ရစရေးသဘောတူညီချက်အရအခုလိုထွက်ခွာခွင့်ရရှိခဲ့တာဖြစ်ပါတယ်။မနေ့စနေနေ့လုံးကတော့ရုရှားတပ်တွေကပြစ်ခတ်နေခဲ့တဲ့အတွက်ပြည်သူတွေထွက်ခွာလို့မရခဲ့ကြပါဘူး။မရီယူပေါ်မြို့မှာလူဦးရေ4သိန်းကျော်ရှိပါတယ်။အဲဒီမြို့မှာညပူချိန်ကရေခဲမတ်သာသာလေးသာရှိပြီးလက်စစ်မီးတွေကလည်းပြတ်တောက်လူသားတယ်။ဆရာဝန်တွေဟာတယ်လီဖုန်းမီးနဲ့ပဲလူနာတွေကိုကြည့်ရှုကူးသနေရပါတယ်။ဖုန်းလိုင်းတွေကလည်းပြတ်တောက်သွားတဲ့အတွက်ရေးပေါ်စိတ်ကူးသရေးအဖွဲ့တွေနဲ့အဆက်အသွယ်ရဖို့ခက်ခဲဖြစ်နေပါတယ်။အစားအစာနဲ့ရေလည်းပြတ်တောက်နေပါတယ်။အဲဒီမျိုးကိုရုရှားကသိမ်းပိုက်လိုက်တဲ့အတွက်ခရိုင်းမီးယားနဲ့ကုလဆက်သွယ်လို့ရရှိသွားပါတယ်။ခရိုင်းမီးယားကျွန်းဆက်ကိုရုရှားကယူကရိန်းချီကနေ2014မှာသိမ်းယူခဲ့တာပါ။ယူကရိန်းရဲ့ပင်လယ်ထွက်ပေါက်ကိုရုရှားကပိတ်ဆို့ဖြတ်တောက်လိုဟန်ရှိတယ်လို့သုံးသပ်ကြပါတယ်။